မနိုင်ငံမှာဒီမိုကရေစီရေးပြုပြင်ပြောင်းလဲရေးတွေပြုလုပ်ဖို့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့ဆိုတာတွေကိုကုလသမဂ္ဂတွင်ရေးမှူးချုပ်ကိုရိုင်တောင်းဆိုမြစ်တန်ရက်ခံနေပေမဲ့လည်းဒါကိုလစ်လျူရှုထားတဲ့မြန်မာစစ်ဆိုးရဟာပုံမူအယုတ်ဆိုးတဲ့လုံရက်တွေဆောင်ရက်လာတာကိုတွေ့ရှိလာကြပါတယ်။ရင်းညာစွာဆန္ဒတွေထုတ်ဖော်ပြသကြလို့ဖန်ဆီးခံထားရတဲ့ကျောင်းသားကောင်းဆောင်တွေ၊တန်ဃာတော်တွေ၊အမှုပညာရှင်တွေ၊စသူတွေကိုထောင်ဒဏ်နှိပ်စေကြီးတွေချမှတ်လိုက်တဲ့အပြင်မိသားစုတွားရောက်တွေ့ဆုံမှုခက်ခဲလာတဲ့သူတို့အတွက်အကျိုးဆောင်ပေးသူရှင်းနေတွေတွားရောက်တွေ့ဆုံမှုမလွယ်ကူတဲ့အစွန်အပြားဝေးလံခေါင်တည်တဲ့ဒေသတွေကအကျဉ်းတော်တွေစီကိုသူတို့တွေကိုစစ်ဆိုးရကပို့ဆောင်ခဲ့ပါတယ်။ဒါရီမကအခုနောက်ဆုံးနိုင်ငံရေးအကျဉ်းသားတွေရဲ့အကျိုးဆောင်ရှင်းနေတွေကိုပါရာဇဝတ်ပြစ်ဒဏ်တွေတက်ပြီးထောင်ဒဏ်တွေချမှတ်လာပါတယ်။လူငယ်ရှင်းနေတဦးဖြစ်သူကိုစောကျော်ကျော်မင်းဟာအင်းစိန်မြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူငယ်အဖွဲ့ဝင်တာဝန်ခံတဦးလည်းဖြစ်ပြီးတော့သူဟာနိုင်ငံရေးအကျဉ်းသားတွေရဲ့အမှုတွေကိုလိုက်ပါဆောင်ရွက်နေရင်သူ့ကိုပါထောင်ဒဏ်ချမှတ်လိုက်တဲ့အတွက်မကြသေးခင်ရပ်ပိုင်းကထိုင်းမြန်မာနယ်စပ်ကိုတင်းချောင်လာခဲ့ပါတယ်။ကိုစောကျော်ကျော်မင်းကိုသူတွေ့ကြုံရပုံတွေကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်
။ကျွန်တော်ဆွဲဆိုတဲ့အကြောင်းရင်းကဒီလိုင်တာမြို့နယ်တရားရုံးမှာကိုတပ်စင်မျိုးပါ၁၂ဦးအမှုပေါ့လေအဲ့ဒီဟာ၁၅ရက်၅လ၂၀၀၉နေ့ရက်နေ့တုန်းကလှိုင်းတရားကနေပြီးတော့ဒီဒေါ်သန်းစုကြည်လွတ်မြောက်ဖို့အတွက်ရှေကုံဖျားကိုလမ်းလျှောက်တဲ့အမှုနဲ့ပတ်သက်ပြီးတော့အဲ့ဒီအမှုမှာကျွန်တော်တွားပြီးလိုက်ပိုင်ရင်းနဲ့လှိုင်းတရားမျိုးနဲ့တရားရုံးမှာကျွန်တော်အဲ့ဒီမှာတရားခဏီဖြစ်တဲ့ဆွဆက်ခံရသူတွေဖြစ်တဲ့ကိုရန်နိုင်ထွန်းရင်ကိုမျိုးကျော်စင်ရင်ကိုအောင်မင်းနိုင်ခေါ်မိသေးရဲ့၃ယောက်ကနေကိုတရားခွင်ကိုလှည့်ပြီးတော့နောက်ကျော်ပေးပြီးထိုင်နေတဲ့အဲ့ဒီလှိုင်းတရားမျိုးနဲ့တရားသူကြီးရနေပြီးတော့တရားလိုပြုလုပ်ပြီးတော့မြောက်ပိုင်းခရိုင်တရားရုံးမှာတရားစွဲဆိုခြင်းဖြစ်ပါတယ်။ကျုံချင်းအဖြစ်နဲ့ကျွန်တော်တို့28ရက်နေ့မှာတက်မှတ်တယ်။အဲ့တော့28ရက်နေ့မှာကျွန်တော်ကနေပြီးတော့အဲ့ဒီယုံချင်းမှာအမှုရှင်ဆိုင်မှုအတွေ့သွားတယ်။သွားတဲ့အခါကျတော့မြောက်ပိုင်းခရိုင်တရားသူကြီးအစည်းအဝေးတက်နေတဲ့အတွက်ပေါ့နော်။အစည်းအဝေးသွားရောက်ရန်ရှိတဲ့အတွက်ဆိုပြီးတော့မြောက်ပိုင်းခရိုင်ဒုတိယတရားသူကြီးရနေပြီးတော့ကျွန်တော်တို့အမှုချင်းဆိုတယ်ပေါ့30ရက်နေ့မှာကျွန်တော်တို့အမှုကိုကြားလာဆစ်ဆေးဖို့အတွက်ချင်းဆိုတယ်ကျင်းဆိုတဲ့အခါကျတော့30ရက်နေ့ကိုသွားပြီးတော့ကျွန်တော်အနေနဲ့အမှုရင်ဆိုင်မှုအစင်းင်းရှိရဲဒါပေမဲ့လို29ရက်နေ့မှာကျတော့အင်းစိန်မြို့နယ်တရားရုံးမှာကိုရန်ရွှေနဲ့ကိုစောစောအောင်တို့တရားစွဲထားတဲ့အမှုရှိတယ်။အဲ့ဒီအမှုကိုကျွန်တော်ကလိုက်ပါဆောင်ရွက်ပေးဖို့အတွက်ကျွန်တော်အမှုမဟုတ်ဘဲနဲ့အင်းစိန်တရားရုံးကိုကျွန်တော်ရောက်သွားတာခင်ဗျာ
။ကိုအမှုရွှေဆွဲမဟုတ်ဘဲနဲ့ကိုရန်ဆွေတို့အမှုကိုလိုက်ဖို့အတွက်သွားတဲ့ဟာမှာကိုအမှုအတွက်ယုံချင်းထားတာရဲ့တရက်ကြူပြီးရောက်သွားတဲ့သဘောပေါ့။ဘာပုံမှန်နဲ့သူတို့ကဆွဲဆူထားတာခင်ဗျာ။ပုံမှန်နံပါတ်ဘယ်လောက်နေလဲခင်ဗျာ
။ဟုတ်ကဲ့ပြစ်မှုဥပဒေပုံမှန228ပါ။တရားစီရင်တဲ့ဥစ္စာကိုနောက်နေ့ကြံ့ကြအောင်လုပ်ပြပါဦးခင်ဗျာ။အဲ့ဒီပြစ်မှုဥပဒေပုံမှန228ကိုကျွန်တော်နည်းနည်းလေးရှင်းပြပါမယ်။အဲ့ဒါဘာလဲဆိုရင်ပြည်သူဝန်ထမ်းတဦးကတဲ့ပြည်သူဝန်ထမ်းအဖြစ်နဲ့တရားစစ်ဆေးစီရင်နေတဲ့အချိန်မှာဟိုနောက်နေ့ကြံ့ကြအောင်အောင်ဒီတမင်မော်လေတမင်ရည်ရွယ်ချက်နဲ့ပြုလုပ်တာတမင်ပြုလုပ်မှအဲ့ဒါပြည့်မှုမြောက်တယ်ဆိုတဲ့သဘောပါခင်ဗျာ
ဟုတ်ကဲ့အဲ့ဒီတော့ကိုစောကျော်ကျော်မင်းနောက်တစ်ခါတွေ့ကြုံရတာကဒီလိုမျိုးမြန်မာဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကိုဆွဲဆူထားတဲ့အမှုတွေမှာကိုကနေပြီးတော့မှဆွဆွဲခံရသူတွေရဲ့အကျိုးဆောင်ရှေ့နေအနေနဲ့လိုက်ပါတဲ့အခါမှာရှေ့နေပါဝါယူတဲ့ကိစ္စကျွန်တော်တို့နည်းနည်းရှင်းပြပါလို့ခင်ဗျာဘယ်လိုတွေတွေ့ကြုံရတယ်လဲဆိုတာ
ဟုတ်ကဲ့ရှင်းနေပါဝါယူတာကတော့အမှုတစ်ခုကိုလိုက်ပါဆောင်ရွက်မယ်ဆိုလို့ရှိရင်ပထမဆုံးရှင်းနေတယောက်ကနေပြီးတော့လှုပ်ဆောင်ရတဲ့ကိစ္စပဲအဲ့ဒီအခါမှာကျွန်တော်အနေနဲ့ကထောင်ရင်းအထူးတရားရုံးတွေကိုလိုက်ပါဆောင်ရွက်တာမဟုတ်ဘဲနဲ့အပြင်တရားရုံးတွေပေါ့လေအပြင်မှာအပြင်မြို့နယ်တွေမှာအယုံထုတ်တဲ့တရားရုံးတွေမှာကျွန်တော်ကလိုက်ပါဆောင်ရွက်ပြီးတာဖြစ်တဲ့အတွက်အင်းစိန်ထောင်မှာကျွန်တော်ကနေပြီးတော့ပါဝါရဖို့အတွက်ပါဝါသွားယူရပါတယ်ပါဝါယူတဲ့အခါမှာကျွန်တော်အနေနဲ့ကဒီထောင်ပူရမှာပဲအချင်းထောင်ဝန်ထမ်းကိုကျွန်တော်ကနိုင်ငံရေးအချင်းသားပဲအမှုတယ်ဆိုကျွန်တော်ပါဝါယူခြင်းတယ်လို့ပြောတဲ့အချိန်မှာတခြားအမှုတွေနဲ့မတူဘဲနဲ့ဒီနိုင်ငံရေးအချင်းသားတွေကတော့ဖြစ်ရင်အထူးအချင်းသားတွေဖြစ်တယ်အဲ့ဒီအတွက်သူတို့အတွက်ပါဝါယူမယ်ဆိုလို့ရှိရင်ညွှန်ကြားရေးမှုအစီစာတင်ရမယ်ဆိုပြီးတော့ကျွန်တော်ပြောတယ်ပြောတဲ့အခါကျတော့စာတင်ပါတယ်အဲ
့တော့ဒီလိုဆိုလိုတာရှင်းနေပါဝါရဖို့အတွက်တခြားအကျဉ်းသားတွေနဲ့မတူဘဲနဲ့ဒီနိုင်ငံရေးနဲ့ပတ်သက်ဆက်နွယ်နေတဲ့အကျဉ်းသားတွေဆိုလို့ရှိရင်ချက်ချင်းရှင်းနေပါဝါပေးလို့မရဘူးဒီအကျဉ်းထောင်ကအကျဉ်းဦးစီးဌာနဝန်ထမ်းကအထက်ကညွှန်ကြားမှုစီအထိစတင်ရတယ်ဆိုတဲ့သဘောလားခင်ဗျ
ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်က
ဲ့ခင်ဗျအဲ့တော့တို့စီမှာအကျဉ်းတောင်တွေထဲမှာနိုင်ငံရေးအကျဉ်းသားဆိုတာလုံးဝမရှိဘူးလို့တို့ကအမြဲပြောနေတယ်ဒါတွေကရာဇဝတ်ပြစ်မှုနဲ့ပြစ်ဒဏ်ချမှတ်ထားတဲ့အကျဉ်းသားတွေလို့အမြဲပြောနေတယ်အဲ့တော့ဒါပေမဲ့ဒီလိုမျိုးရှေ့နေပါဝါယူတဲ့ကိစ္စမှာကြတော့ဒီတမန်ရာဇဝတ်ပြစ်မှုကျွလွန်တွေနဲ့မတူဘဲနဲ့ဘာဖြစ်လို့နိုင်ငံရေးအကျဉ်းသားလို့သတ်မှတ်ပြန်တာလဲခင်ဗျ
သူတို့ရဲ့တတ်မှတ်ချက်ပေါ်လေအဲ့ဒီအရာနဲ့ပတ်သက်ပြီးတော့ကျွန်တော်တရားရုံးမှာမေးခွန်းတွေမေးပါတယ်မေးတဲ့အချိန်မှာဒီကိုကျော်ကျော်လင်းတို့အမှုတို့ကြီးမြင့်နိုင်တရားရုံးမှာပေါ့လေတကုံမျိုးနယ်က LRD အဖွဲ့ဝင်နေတရားစွဲခံရတဲ့အမှုတွေအဲ့ဒီအမှုတွေမှာကျွန်တော်ကမေးခွန်းတွေမေးပါတယ်ဘယ်လိုမေးလဲဆိုလို့ရှိရင်ဒီရုံးရှိစွပ်စွဲခံရသူတွေဟာနိုင်ငံရေးကိစ္စတွေလောက်ကင်ဆောင်ရွက်တဲ့အတွက်ဖန်စီတရားရုံးပြင်ဆွဆဲခံရခြင်းဖြစ်တယ်လို့မေးတဲ့အခါကျတော့ဒီအဲ့ဒီတာဝန်ပေးတဲ့ရဲအရာရှိတွေကိုယ်နိုင်ကကိုဟုတ်ပါတယ်လို့ပြောဖြေတာတွေရှိပါတယ်အဲ့တော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေမရှိဘူးလို့အစိုးရပြောနေပြီမဲ့လို့တကယ်တမ်းကျတော့နိုင်ငံရေးအကျဉ်းသားတွေရှိနေတယ်ဆိုတာကိုသူတို့လုံးဝငြင်းဆန်လို့မရတဲ့အနေအထားပါခင်ဗျ
သူတို့အတိအမှတ်ပြုထားတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့သူတို့အတိအမှတ်ပြုထားပါတယ်နိုင်ငံတကာကတော့သူတို့ဟိုနိုင်ငံရေးအကျဉ်းသားမရှိဘူးပြစ်မှုဥပဒေနဲ့ပဲတရားစွဲတာလို့ပြောတယ်ပေါ့လေသောတော်ညာလည်းပဲသူတို့ကုန်လိုက်ကပြည်တွင်းမှာတော့နိုင်ငံရေးအကျဉ်းသားရှိတယ်ဆိုတာကိုအပြစ်မဲ့ပြုတာလေဗျာအဲ့ဒါတော့ပြောခြင်းနဲ့
ကိုစွတ်ကြကြမင်းကိုဒီမြောက်ပိုင်းခရင်တရားသူကြီးက30ရက်နေ့ကိုရုံးချင်းထားတယ်ဒါပေမဲ့29ရက်နေ့မှာတခြားပုဂ္ဂိုလ်တွေရဲ့ရှေ့နေအနေနဲ့ကိုကသွားတဲ့အခါမှာကိုကိုနောက်တနေ့ကျရင်မလုပ်တော့မယ်ဆိုတာဘယ်လိုများကြိုတင်သိရှိလိုက်ပါလဲခင်ဗျာ
ဟုတ်ကဲ့အဲ့ဒီနေ့မှာပဲကျွန်တော်တို့ဒီအင်းသိမ်မျိုးနဲ့တရားရုံးမှာကျွန်တော်ကကိုစောစောအောင်တို့အမှုလိုက်ပါဆောင်ရွက်ပြီးကိုတွားရင်းနေကျွန်တော်တို့မြောက်ပိုင်းခရိုင်တရားရုံးကရှစ်သက်စီကနေပြီးတော့ကျွန်တော်တို့လာခေါ်ပါတယ်ခေါ်တဲ့အခါကျတော့တရားသူကြီးကတွေ့ကျင်လို့ပါဆိုတော့ကျွန်တော်လိုက်သွားပါတယ်တွားတဲ့အခါကျတော့ကျွန်တော်တို့တရားသူနဲ့တွေ့တဲ့အခါကျတော့တရားသူကြီးကကျွန်တော်တို့ပြောပါတယ်ရှင်တို့တဲ့ဖမ်းဆီးဖို့အတွက်တဲ့အထက်ကနေပြီးတော့အမိန်ချတယ်တဲ့အဲ့တော့ရှင်တို့ဒီနေ့ပဲဖမ်းရမယ်ဆိုတော့အဲ့ဒီမှာပေါ်နေတဲ့အချက်ကဘာလဲဆိုခဲ့လို့ရှိရင်ကျွန်တော်ကိုယ်တွေ့ပဲဒီတရားရုံးကိုတရားစီရင်ရေးမှာအုပ်ချုပ်ရေးအဖွဲ့အစည်းကနေဝင်ရောက်ဆက်ပတ်တယ်ဆိုတာရှင်တို့ကိုဟိုဖမ်းဆီးမိန်ချဖို့အတွက်ကိုအထက်ကအမိန်ချတယ်ဆိုတာအဲ့ဒီမှာပေါ်လွင်နေပြီသားဖြစ်ပါတ
ယ်အထက်ကအမိန်ချတယ်ဆိုတာဒါအုပ်ချုပ်ရေးကတရားစီရင်ရေးရဲ့အထက်မှာရှိနေတယ်ဆိုတဲ့သဘောကိုကိုစောကြကြမင်းပြောဆိုလိုတာလားခင်ဗ
ျကျွန်တော်တို့ဖမ်းဖို့အတွက်ကိုတရားသူကြီးကိုဝင်ပြီးတော့ပြောတဲ့ဥစ္စာကဒီသုံးဝင်အစင်ရှိတယ်အရာရှိပေါ့ရဲနေတယောက်ကနေပြီးတော့တရားသူကြီးဝင်ပြီးပြောချင်းဖြစ်ပါတယ်ခင်ဗျာ
အုပ်ချုပ်ရေးအာဏာတရားစီအာဏာရဲ့အထက်မှာရှိပြီးတော့အခုလိုမျိုးဝင်ရောက်ဆွတ်ဖက်ဆောင်ရွက်နေတာနဲ့ပတ်သက်ပြီးတော့ကုစောကျော်ကျော်မင်းရဲ့အတွေ့အကြုံတွေမကဘဲနဲ့ပေါ့နော်အခုတခြားအတွေ့အကြုံတွေရှိကြလို့ရှိရင်ပေါ့
ဟုတ်ကဲ့အဓိကအပြင်တော့အုပ်ချုပ်ရေးအာဏာကနေပြီးတော့တရားစီရင်အာဏာဝင်ရောက်ဆွတ်ဖက်နေတယ်ဆိုတာဘယ်အမှုမှပေါ်လင်းလဲဆိုလို့ရှိရင်ဒီကိုတန့်စင်ဦးလို့အမှုပေါ့လေကျွန်တော်ကတော့လိုက်ပါဆောင်ရွက်ပေးခဲ့ရခြင်းမရှိဘူးသို့တော်ညာလည်းပဲအဲ့ဒီအမှုကိုပို့ပြီးတော့ကျွန်တော်ကကနန်းနာတိနေရတဲ့အကြောင်းရင်းရှိတယ်အဲ့ဒါဘာလဲဆိုလို့ရှိရင်ယူလော်ရာတယောက်ဖြစ်တဲ့ကိုဖိုးဖြူလိုက်ပါဆောင်ရွက်ပေးတဲ့အမှုဖြစ်နေလို့ပဲ
လူငယ်ရှင်းနေကိုဖိုးဖြူလို့ဆိုလိုတာပါခင်ဗျာ
ဟုတ်ကဲ့လူငယ်ရှင်းနေကိုဖိုးဖြူလိုက်ပါဆောင်ရွက်ပေးတဲ့အမှုဖြစ်နေတယ်အင်းစိန်မြို့နယ်ဟိုဒုတိယတရားသူကြီးရုံးမှာပေါ့အကျဉ်းထောင်ဥပဒေပုံမှန်40နှစ်နဲ့တရားစွဲခံရတာပါသူအမှုမှာဆိုခဲ့လို့ရှိရင်အဲ့ဒီတရားသူကြီးတော်ပင်ပြီးကိုယ်တိုင်ကနေပြီးတော့ရှင့်ကိုကိုတန်းတင်ကိုရှင့်ကိုထိရောက်ဟန်းသားတဲ့အပြစ်ဒဏ်ချမှတ်ပေးဖို့အတွက်ပြည်ထရေးဝန်ကြီးရနေပြီးတော့စာထုတ်တာတွေဟောဒီမှာစာရွက်ဆိုပြီးတော့ထုတ်ပြတဲ့အနေအထားမျိုးဒီအထိကြားခဲ့ရဘူးပါလေဒီတရားစီရင်မှာအုပ်ချုပ်ရေးရနေပြီးတော့ဝင်ရောက်ဆွတ်ထက်ခြင်းအပြင်နိုင်ငံရေးအကျဉ်းသားတွေကိုအုပ်ချုပ်ရေးအဖွဲ့အစည်းရနေပြီးတော့ပြားစီရန်ရရကိုအတုံးချပြီးဖိနှိပ်နေတယ်ဆိုတာပေါ်နေလာပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဒီမြန်မာဆစ်ဆွေးရပြောနေတဲ့စီကန်းရှိသောဒီမိုကရေစီဆိုတာဟာဒီတရားစီရင်ရဲ့အထက်မှာအုပ်ချုပ်ရေးအာဏာကဝင်ရောက်ဆွတ်ဖက်နိုင်ခွင့်ရှိတဲ့သဘောမျိုးဆောက်မှသလားဒီစီကန်းရှိသောဒီမိုကရေစီဆိုတာနဲ့အခုကိုစောကြကြမင်းကိုတိုင်တွေ့ကြုံရတာနဲ့ဘယ်လိုများနှိုင်းရှင်ပြီးတော့ပြောပြလို့ရမယ်ခင်ဗျာ
ဟုတ်ကဲ့တကယ်တမ်းကျွန်တော်တို့နားလည်ထားတဲ့စီကံရှိသောဒီမိုကရေစီဒီမိုကရေစီနိုင်ငံတိုင်းပြည်ကြီးရမှာဆိုခဲ့လို့ရှိရင်တော့အုပ်ချုပ်ရေးတရားစီရင်ရေးဥပဒေပြုရေးဆိုတဲ့မန်နိုင်ကြီးကတီးခြားလွတ်လပ်တဲ့မန်နိုင်ကြီးဖြစ်နေရမှာပေါ့ဗျာဒီ78မျိုးဆက်ចောင်းသားတွေအပါအဝင်ကိုစီသူမောင်တို့လို့ရဲမြဟိန်းတို့လို့ចောင်းသားဘဂဒចောင်းသားလေးတွေကိုနှစ်ရှိထောင်ထဲနေချမှတ်လိုက်ခြင်းအပြင်ဒီတရားစီရင်စနစ်ကဒီမိုကရေစီနိုင်ငံကိုအစ်မံသောဒီမိုကရေစီနိုင်ငံကိုလုံးဝ ဖော်ဆောင်နိုင်ခြင်းမရှိဘူးဆိုတာတော့ပေါ်လွင်လာပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့ကိုစောကျော်ကျော်မင်းကဒီနိုင်ငံရေးအကျဉ်းသားတွေကိုအကျိုးဆောင်လိုက်ပါဆောင်ရွက်ရင်းနဲ့မိမိကိုယ်တိုင်ပဲအကျဉ်းချခံရမယ့်အခြေအနေရောက်ရှိလာတဲ့အတွက်အခုလိုမျိုးလူမြောက်နေမျိုးကိုရောက်ရှိလာပြီးတဲ့နောက်ဗာအများဆက်ပြီးတော့လုပ်မယ်လို့စီစဉ်ထားပါပဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီပြည်တွင်းမှာရှိတဲ့နှစ်ရှိထောင်တန်းတွေချခံရတယ်ကျွန်တော်အမှုတွေဒီဒါမှမဟုတ်ခဲ့လို့ရှိရင်လည်းကျွန်တော်လိုက်ပါဆောင်ရွက်ပေးရခြင်းမရှိပေမဲ့လို့ဒီဖြင့်နှစ်ရှိထောင်တန်းတွေချမှတ်ခံရတဲ့နိုင်ငံရေးအကျဉ်းသမားတွေအတွက်သူတို့ရဲ့နှိမ့်နှံချက်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေကနေသိရှိအောင်အတွက်ပို့ပြီးတော့ကျွန်တော်အနေနဲ့ကိုစမ်းညံတော်လားရှိသလောက်လှုပ်ဆောင်ပေးသွားမယ်လို့တော့ပြောချင်ပါတယ်ခင်ဗျာ
လာမယ့်2010ခုနှစ်မှာရွေးကောက်ပွဲလုပ်ပြီးဒီမိုကရေစီနိုင်ငံဖြစ်ပြောင်းလဲမယ်လို့ကြွေးကြော်ထားတဲ့မြန်မာစစ်ဆိုးရဖို့အခုလိုတရားစီရင်ရေးရဲ့အထက်ကနေအုတ်ချွေအာဏာနဲ့ဝင်ရောက်ဆွတ်ဖက်ပြီးအပေါ်ကနေအမိန်ပေးတဲ့ပုံစံစနစ်ကိုကျင့်သုံးနေတာဟာစစ်ဆိုးရကတီထွင်ပြောဆိုနေတဲ့စီကံရှိသောဒီမိုကရေစီဆိုတာကိုအခုကတည်းကပြည်သူလူထုကိုအတိတ်ပဲဖွင့်ဆိုပြသနေတာလားလို့မေးမြန်းစရာဖြစ်နေကြောင်းပါခင်ဗျာကျွန်တော်ရော်နီငိမ့်ပါ